မင်္ဂလာပါရုပ်ရှင်စံညွန်တုံးထက်ကွမ်အကယ်ဒမီရဆရာညင်းမင်းရဲ့အနုပညာဝေယဝိဆာနဲ့တပင်ကျိုးလင်နောက်နှစ်ပင်စာနှုတ်ကိုဖတ်ရတဲ့အခါမြမစင်တင်ပြဆက်နဲ့ပြဆက်စာပေလောကကိုလွမ်းစရာဖြစ်ရပါတယ်ဆရာညင်းမင်းကဇတ်တပင်လောကမှာကျင်လည်ခဲ့တာတကြောင်တပင်ကျိုးလင်နောက်နှစ်ပင်ကပြဆက်စာအုပ်ဖြစ်နေတာတကြောင်သူဖြစ်တန်းခဲ့ရတဲ့စင်တင်ပြဆက်ဆရာဘဝကိုဆစ်ဆစ်ဆက်ဆက်ရေးသားထားတာတကြောင်ကြောင့်ဆိုပါတော့မြမနိုင်ငံမှာစင်တင်ပြဆက်ရောပြဆက်စာပေးရောအခါခါရွှေတီးဆောင်ရဘူးတာပါလားဆိုတဲ့အတွေးကကြည်နူးစရာကောင်းသလောက်ဒီနေ့စင်တင်ပြဆက်ရောပြဆက်စာပေးရောဘယ်ရောက်ကုန်မှန်းမသိတဲ့အဖြစ်ကမချစ်မရဲဖြစ်စရာပါစင်တင်ပြဆက်နဲ့စာပေးကောင်းစားခဲ့တာတွေပြန်ကြည့်ရင်ဆိုပါတော့ဟိုးရှိရှိနှစ်ပေါင်း300ကျော်လောက်ဝင်ကြီးပရိသတ်ရာဇာရုခိကဆိုနန်းတွင်ပြဆက်ကြီးတွေစင်တင်ခဲ့ကြတာအဲ့ဒီပြဆက်ကြီးတွေအတွေ့ပြဆက်စာတွေပြုစုထားတာအထင်ရှားပါစင်တင်ပြဆက်ကြီးတွေကလူလူကြားမရောက်ခဲ့ပေမယ့်ပြဆက်စာတွေကတော့အများအပြားမဟုတ်တော့အ ਨੇ အချင်းပြည်သူကြားပြန့်ခဲ့မှာပါတက်ဦးဆံမိုင်ခေတ်တလျှောက်လုံးထွန်းကားခဲ့တဲ့နန်းတွင်ဆက်တွေနောက်ကိုလိုနီခေတ်မှာပေါ်ခဲ့တဲ့ပြည်သူအတွေ့စင်တင်ဆက်တွေစာပေတွေနည်းမှမနည်းပဲဇာတ်သတင်းပညာရှင်တွေကစင်တင်ကားပြကြစာရေးဆရာတွေကလည်းဇာတ်စာတွေရေးကြနေဟာ1900ကျော်ကာလဟာစာပေသမိုင်းမှာပြဆက်ခေတ်လို့ဆိုချင်ဆိုနိုင်လောက်တဲ့အထိပြဆက်အမှုပညာလူလူကြားပြန့်ခဲ့ပါတဲ့ပြန့်လွန်းလို့ဤသွားထင်ပါရဲ့ပြဆက်စာပေဟာကိုလိုနီခေတ်ထဲမှာပဲတစတစတိမ်ကောသွားပါတဲ့သိပ္ပံမောင်ဝတို့လိုခေတ်စ်ခေတ်ဆန်းစာရေးဆရာတွေကခေတ်စ်ပုံသဏ္ဍာန်နဲ့ပြဆက်တွေအတန်အသင့်ရေးပေမဲ့လည်းပြဆက်နလန်မထူနိုင်ခဲ့ပါဘူးဂျာကာလပြဆက်ဖြစ်စဉ်တွေခြံပြီးအစီရင်ခံရရင်ကိုတိလိုက်မိလိုက်တဲ့1980ကျော်ကာလကစင်တင်ပြဆက်ထိတ်တန့်ရောက်ခဲ့တဲ့ကာလပါပဲဇာတပင်အဖွဲ့တော်တော်များများမှာပြဆက်ကပန်းပန်နေတဲ့အချိန်မဟုတ်လားအထူးသဖြင့်မြို့တော်သိအောင်ဇာတပင်အဖွဲ့မောင်ရင်အောင်ရဲ့ပြဆက်တွေကိုလူကြီးလူငယ်မရွေးတလေးတစားအသိအမှတ်ပြုရပါတယ်ဆရာကြီးဦးသိန်းဖေမင်းတို့လိုဝေဖန်ရေးဆရာကြီးကချီးကျူးရပါတယ်မောင်ရင်အောင်ရဲ့ပြဆက်တွေကလူလောကလူတဘာဝတွေနဲ့လဲနှီးဆက်နိုင်ငံရေးအသိအမြင်ကလည်းကပ်ပါနေတာကိုမောင်ရင်အောင်ရဲ့ပြဆက်တွေတခစ်ဆန်းတော့တခြားပြဆက်ပညာရှင်တွေလည်းတနှွေငင်တစင်ပါလာတာပါပဲ BED အောင်တိုက်တို့လူငယ်ကြီးခိုင်တို့ဟာလူလူကြားရောက်တဲ့ပြဆက်တွေထုတ်လုပ်နိုင်ခဲ့ပါတယ်နောက်ပိုင်းတော့ဆရာကြီးမင်းလည်းအဲ့ဒီလောကထဲမှာဝင်ပါလာတာပါပဲဒါပေမဲ့1988နောက်ပိုင်းမှာတော့အများသိကြတဲ့အတိုင်းပါပဲညာမထွက်ရအမိန်ကြီးတွေအပါအဝင်အကြောင်းမျိုးမျိုးကြောင့်ဇာတ်သတင်းအမှုပညာရင်းရင်သွားရကနေစင်တင်ပြဆက်တွေလည်းမှင်းမိန်သွားတာပါပဲပြဆက်စာပေးကြတော့ရောတဲ့ပြဆက်စာပေးထွန်းကားအောင်အားထုတ်ကြတဲ့စာရေးဆရာတွေရှိခဲ့ပါတယ်လွတ်လပ်ရေးရပြီးကာလဝင်းကြီးချုပ်ဦးနုဟာပြဆက်ရေးတဲ့နေရာမှာထင်ရှားတာပေါ့လူလူအောင်လံပြဆက်ကိုနိုင်ငံရေးဝါဒဖြန့်ဖို့အောင်အောင်မြင်းမြင်းအသုံးချနိုင်ခဲ့တာပေါ့နောက်ပိုင်းမှာတော့စာရေးဆရာတချို့တခါတလေပြဆက်ရေးတာတွေ့ရပြီးမယ်ပြဆက်ကိုတစိုက်မမတ်ရေးတဲ့ပြဆက်ရေးဆရာတက်တက်ကိုမတွေ့မိတော့ပါဘူးပြဆက်စာပေးဟာအမိမဲ့သားရေနေငါဖြစ်လာတာအခုထိပါပဲငိမ့်မင်းရဲ့တပင်ကျိုးလင်နောက်နှစ်ပင်လို့ပြဆက်စာအုံမျိုးဟာကျုံနှုတ်ကျုံခဲ့ပါပဲမြမပြဆက်စာပေးရဲ့အနေထားကိုသတိထားမိတဲ့အခါအရှိတောင်အာရှနိုင်ငံတွေဘက်ကိုလှည့်ကြည့်မိပါတယ်စင်ကာပူတို့မလေးရှားတို့ထိုင်းတို့ဗီယက်နမ်တို့ဖိလစ်ပိုင်တို့မှာတော့စင်တင်ပြဆက်တွေနဲ့အတူပြဆက်စာပေးဟာထွန်လဲထွန်ကားခဲ့ထွန်ကားလဲထွန်ကားနေတော့မှာတကယ်တို့တွေမှာပြဆက်ပညာကိုစနစ်တကျတခန့်တနာပို့ချပေးလို့မြို့ကြီးတွေကပြဆက်ယုံတွေမှာစီစီပင်ပင်ကပြလို့ဒီနေ့မြန်မာနိုင်ငံမှာမော်ဒန်ကဗျာအကြောင်းပြောကြဟောကြသလိုသူတို့စာပေလောကမှာမော်ဒန်ပြဆက်ရေးတဲ့သူကရေးပြောတဲ့သူကပြောလို့သူတို့စာပေသမိုင်းစာအုပ်စာတမ်းတွေမှာပြဆက်စာပေဟာတခန့်တကန်နာဖွဲ့ပြီးအရေးတူရေးရတဲ့အကြောင်းအရာဖြစ်လို့ဒါတွေကိုတွေ့ရတဲ့အခါကိုစီမှာပြဆက်နဲ့ပြဆက်စာပေတင်ကုန်နေရတာကိုအားမလို့အားမရဖြစ်မိပါတယ်ကိုယ်တိုင်ကစာပေဖန်တီးမှုမှာဘလို့မှမစွမ်းတော့ဖန်တီးနိုင်မဲ့ပြဆက်ပညာရှင်တွေကိုပဲအားကိုးတကြီးငဲ့ကြည့်မိပါတယ်ငဲ့ကြည့်လိုက်တဲ့အခါဆရာမောင်ရင်အောင်တို့ဆရာချစ်ဦးညိုတို့ဆရာငိမ့်မင်းတို့တွေကိုရှေ့တန်းမှာမြင်မိတာပေါ့သူတို့တွေကစင်တင်ပြဆက်တွေနဲ့ကျွမ်းဝင်စာပေဖန်တီးမှုမှာလိမ္မာကြတယ်မဟုတ်လား ဆရာတို့တွေအသက်အရွယ်အတန်အသင့်ထောက်လာပြီဆိုပေမဲ့ဖန်တီးနိုင်အားကမကြသေးဘူးလို့မှန်းဆမိပါတယ်။ဆရာတို့နဲ့အတူပြက်ဆက်စားပေးစိတ်ဝင်စားသူတွေကဥဆောင်ပြီးဖန်တီးကြရင်ပြက်ဆက်စားပေးခေတ်တစ်ခုကိုရောက်လာနိုင်စရာရှိပါတယ်။အခုလိုပြက်ဆက်စားပေးပြန်လည်ပေါ်ထွန်းလာဖို့နှိုးဆော်နေရတာမြမစားတင်ကြားရေးနဲ့လဲဆိုင်ပါတယ်။အခြေခံပညာမြမစားတင်ရိုးတွေကိုပြန်ကြည့်ပါ။စကေပြေပါပါရဲ့၊ကဗျာပါပါရဲ့၊စကေပြေကဗျာဖတ်ရင်တင်ယူရင်စာပေအရသာခန်းစားခွင့်စဉ်းစားခွင့်ရကြပါရဲ့ကလေးတွေအတွက်အကျိုးရှိပါတယ်ဒါပေမဲ့ပြဆက်မပါသေးဘူးစာတင်သားကလေးတငယ်တွေရဲ့ဘဝပတ်ဝန်းကျင်ကအကြောင်းတွေကိုအပြန်အလှန်ပြောကြတဲ့အသံတွေကိုကလေးတွေကြားခွင့်မရသေးပါဘူးတကယ့်ဘဝအပြန်အလှန်ပြောသံတွေကမှကိုယ့်ပတ်ဝန်းကျင်ကိုပိုးပြီးသတိပြုနိုင်အောင်နှိုးဆော်ပေးနိုင်တာအဲ့ဒီအသံတွေကမှအပြန်အလှန်ပြောဆိုတဲ့ပညာပဲဆိုးဆိုးယဉ်ကျေးမှုပဲဆိုးဆိုးကလေးတွေညာနေကိုတိုက်ရိုက်ပို့ပေးနိုင်တာနောက်ပြီးစကေပြေတင်ယူရာကစကေပြေရေးဖို့စိတ်ဝင်စားသလိုကဗျာတင်ယူရာကကဗျာရေးဖို့စိတ်အားထက်သန်လာတတ်သလိုပြဆက်တင်ယူရာကပြဆက်ရေးကြည့်ခြင်းစိတ်ပေါ်လာနိုင်ပါသေးတယ်။ကျောက်စာအုံမဖြစ်ဖြစ်ပြင်ဖတ်မဂ္ဂဇင်းစာဆောင်တွေမှာပဲဖြစ်ဖြစ်ကလေးတွေနဲ့တင့်တော်မဲ့ပြဆက်စာတွေပေါ်လာဖို့ပြဆက်စာပေဖန်တီးနိုင်အားရှိတဲ့ဆရာများကိုအားကိုးနေပါတယ်။စာပေမြင့်ပြီးသူမျိုးတင်ပါစေ။